ဟုတ်ကဲ့ဒေါက်တာဟောရီမိုးကြည့်မယ်ခင်ဗျာကျွန်တော်တို့ဒီ COVID-19 ဖလိုက်ကြောင့်မနေ့ကရောဒီနေ့မှာပေါ့နော်နှစ်သစ်ကူအတွက်ဒီအရင်ပုံမှန်သတိထံတွေနဲ့မလုံလောက်တော့ပဲနဲ့ဖြစ်လာချိန်မှာဒီနှစ်မြန်မာနိုင်ငံမှာကဆရာနာသိန်းတဲ့ဒီနိုင်ငံလှိုင်းကြီးပါထိလာတာမို့ရုပ်ပိုင်းရောဒီစိတ်ပိုင်းပါပေါ့နော်ကျန်မာရေးကိုခံကောင်းဖို့အတွက်ဆိုရင်ရှင်းနှစ်နှစ်သစ်အတွက်ဆရာကြီးဘယ်လိုအကြံပြုချင်လဲ
2021ခုနှစ်မှာဖြစ်ခဲ့တဲ့ဒီ military coup ဆရာနာသိန်းကဖြစ်နေတဲ့ series ဖြစ်တဲ့ COVID ကဘီယာပြရတဲ့ပတ်သက်ပြီးဘယ်လိုဆိုးသွားလာလဲဒါတွေရဲ့နောက်ဆက်တွဲကျွန်တော်ပြည်သူတွေဘယ်လိုခံစားနေရလဲဒါတွေဟာအင်တာအရေးကြီးတဲ့အချက်တွေဖြစ်2021မှာဖြစ်သွားကြရတာပေါ့အဒီကိစ္စကိုကျွန်တော်မဆွေးနွေးခင်မှာပဲပထမဆုံးအချက်တွေနဲ့မနေ့ကဒီချိန်တော့ပေါ့ဗျာဒီ program မှာ new year resolution နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအထူးကြီးယောဂကုအသင်းရဲ့ GP society ပြည်ဝင်လည်းဖြစ်ပြီးတော့ကျမရင်းပညာပေးအခမ်းအနားတွေမှာရှိတဲ့ contribute လုပ်ခဲ့တဲ့ဒေါက်တာဦးမြင့်ဦး GP အချိန်မတန်မီ covid ယောဂကြောင့်ပဲကျူးလွန်ဆော်ခဲ့ရတာအတွက်အထူးသတိရဝန်ကြီးအောင်ကူညီပြောလိုပါတယ်အလားတူပဲကိုယ်ပြယောဂနဲ့အပြည့်စုံပါသွားခဲ့ရတဲ့ဒီလူတွေနဲ့မလို့အဖဲဆော်ပြခဲ့တဲ့အာနာသိမှုနဲ့နောက်ဆက်တွဲအဖြစ်ဒီလူတည့်ရလို့ခံစားနေကြတဲ့ဒုက္ခဒုက္ခတွေခေါမာရီစိတ်ဓာတ်အတင်းခံစားမှုတွေအတွက်အထူးစိတ်ကောင်းကြောင်းဒီလူတွေရဲ့ resilience ကိုခေါ်တဲ့ခံတမ်းကြီးအစွန်းတက်တည်ရှိမှုနဲ့ဒီဒုက္ခတွေကိုဒစိုက်မှန်မှန်ချက်ညက်ခံဒုက္ခနေတာကိုတွေ့ရလို့လေကိုယ်ကြီးမိကြောင်းချီးကျူးကြောင်းကျွန်တော်အထူးသဖြင့်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဘလို့ကျမ်းပါရေးတန်တိတ်ထံမျိုးကိုအကြံပြုရှင်လဲဆရာကြီ
းဒီ new year resolution ချမှတ်တယ်ဆိုတာအစဉ်လာအဖြစ်အင်တာကောင်းပါလေမိမိရဲ့တကူကြီးဆောင်ရွက်နေတဲ့အချက်တွေအကောင့်ထဲပုံနေတဲ့အချက်တွေကိုချက်မှတ်ဖို့ပဲလိုပါတယ်အောင်မြင်အောင်ဒီဇက်မန့်မှာဆောင်ရွက်တဲ့ကိုကအရေးကြီးပါတယ်အဲ့ဒါကိုယ်တော့အောင်မြင်တဲ့ဘလို့ဆောင်ရွက်နေတဲ့ resolution တကူချက်မှတ်ဖို့မသင့်တော့ပါဘူးမိမိလုံဆောင်နေတဲ့ဆောင်ရွက်နေတဲ့အတိုင်းအတာတကူကိုချက်မှတ်ပြီးတော့အဖြစ်တစ်ဖြစ်ဒီကနေပြီးတော့နှစ်ကုန်မှာဘလို့အတိုင်းအတာတကူဆောင်ရွက်နိုင်မယ်ဆိုတော့ခံမှန်းပြီးတော့စနစ်တကျဆိုရဖို့လိုရပါတော့ဒီနေ့မှာကြတော့အထူးသဖြင့်ကျွန်တော်ပြောတော့လို့ပါလေ2020ခုမှာကျွန်တော်ဆုံးရှုံးနေတဲ့ကြော်လေးချက်တွေလူလူတွေက collective trauma နော်စုပေါင်းပြီးတော့ဒီစိတ်တန်ရတင်းမှုကြီးကိုအချိန်နဲ့ခံစားနေရတယ်လူငယ်လေးတွေပညာသင်ခွင့်မရှိတော့ဘူးအလုပ်ကံကြီးမရှိတော့ဘူးတော်တော်များများလည်းထွက်ပြေးတိတ်ဆောင်နေရတယ်အလုပ်လက်မဲ့ကြီးဖြစ်နေတယ်အာသူတို့ကျမရေးချိုးတယ်စိတ်တက်ရေးရမှာပြိုကွဲပြီးတော့တချို့ဆိုလို့ရှိရင် a sense of hopelessnessဘလုံးကကျိုးလေးချက်ကမရှိတော့ဘူးဆိုပြီးတော့ဆုံးမသွားတဲ့အဖြစ်စံစားနေရတယ်။နောက်ကိုလာမယ့်မျိုးဆက်ကြီးအဖြစ်ကိုဖြီးပါလာနေတယ်ဆိုတော့ကျွန်တော်ကမ္ဘာလေးထွေးချတယ်မှာအများကြီးတွေ့ရပါတယ်။ဒါဒီဒုက္ခဆူရီကို2021မှာဒီအရီကိုလူနောက်ရေးပြက်မိမိတို့တအားသဖြင့်ဘလို့ဆောင်ရွက်ခြင်းလဲဘလို့ဆောင်ရွက်ပါဝင်ကောင်းတယ်ဆိုတော့ကိုစဉ်းစားဖို့ဆိုတော့လိုပါလိမ့်မယ်
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီလက်တွေ့ဘာလို့အကြံပြုချင်လဲဆရာ
။ဒီ New Year Resolution မှာ COVID ကာကွယ်ရေးအတွက်ကအင်တန်ကြီးကြီးပါတယ်နံပါတ်1အနေနဲ့ကာကွယ်ရေးဟာဥစားကြီးတဲ့ပို့ပြီးတော့အရေးပါတဲ့အတွက်ကြောင့်ကာကွယ်ရေးမှာတကူကြီးတန်ရှင်းကြီးကို hand sanitization တို့ social distancing တို့မလိုအပ်တဲ့ပြုစုဝတ်ရည်မလုပ်ဘူး face mask တွေတော့အရေးကြီးတယ်လို့နောက် immunity ခန္ဓာရဲ့အားတိုးဝါဖို့တည်းလည်းဘယ်လိုနေထိုင်ရမလဲနောက် exercise တို့ nutritious food တွေစားဖို့ဒါရီအဓိကဖြစ်တယ်လို့ဒီ immunization နော်ဒါ evidence based ပေါ်လာမှာပေါ့လေကာကွယ်ရေးတဲ့အရေးပါတဲ့covid vaccine ကိုတက်နေတဲ့လောက်လက်ချင်းထိုးဖို့ပြီးလို့ရှိရင်တတိယ vaccine ကိုလည်း booster တို့ဖြစ်ထိုးနေဖို့ဒါလည်းပဲပြောတာပြောရတယ်ဒီမှာပြည်အနေထားနေတဲ့ resource မရှိတာတို့မရတဲ့အတွက်အများကြီးရှိပါတယ်ဒါပေမဲ့ဒီ resolution မှာတော့ဒီဟာတွေကအရေးကြီးတယ်ဆိုတာကိုချက်မှတ်ထားဖို့လိုပါတယ်အဲ့ဒီမှာဒီလူတွေတကူစီးပွားရေးအတွက်ထိုးတဲ့တော့ဘယ်လိုကူညီပေးသင့်လဲထွက်ပြေးပို့ဆောင်နေတဲ့ဒီ displaced people တွေ refugee တွေကိုဘယ်လိုကူညီပေးနိုင်မလဲဒီကလေးလူငယ်တွေမိမိတို့ရဲ့လူရင်းစတွေကြောက်ဆုံးနေတဲ့ကလေးတွေကဆောင်ရွက်ချက်တွေကိုဘယ်လိုဆောင်ရွက်ပြီးကူညီပေးနိုင်လဲဒါကတော့ကျွန်တော်ကဘယ်လိုကူညီနိုင်မလဲဆိုရင်ကျန်တဲ့လူကတော့တတ်နိုင်သလောက်အလှူငွေကောက်ခံပြီးတော့ပို့ပေးတာသူတို့ကိုကျွန်တော်တို့ထောက်ပံ့ပေးတာကိုတို့နဲ့တနိုင်တပိုင်ပေါ့လေလုပ်ပေးနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီဆောင်ရွက်ချက်အမဲကုန်ကြတာပေါ့နော်အဲ့ဒီအတွက်ကဆရာဘယ်လိုစိတ်ထားထားပြီးချက်သန်းမှုဆရာအကြံပြုချင်လဲ
ဒီစိတ်အားသူတို့တက်ကြွလာအောင်အားပေးရလေအဲ့တော့တနေတဲ့သူကတနေတဲ့ဘက်ကနေပြီးတော့တန်ဖိုးပေးဖို့ကျွန်တော်ဆိုတော့ဟိုအရင်တည်းကတော့ New Year Resolution ဆိုတာကတော့အချိန်ကြရတဲ့ဟိုအချက်ဒီပေါ့လေကျမကြီးပူကောင်းဒီနေ့တော့ငါဆွေးနွေးတော့တိတ်ညာနေပြီဆွေးနွေးတော့ကျမကောင်းဘူးလို့ဆရာဝန်ကြီးကပြောတယ်အနောက်နေမှာတော့ငါဆွေးနွေးတော့ဖြတ်မယ်ပေါ့လေဒီတိကျဖြတ်လို့လည်းပြောတော့မဟုတ်ဘူးအဲ့လိုဆိုရင်ဘယ်လိုလျှော့ပြီးတော့ဖြတ်ရမလဲပေါ့နှစ်ကုန်တဲ့ခါမှာတော့ဒီငဲပေါ်သွားပြီးလှုပ်လို့ရှိရင်တာဂက်ဖြစ်ဘယ်လိုထားမလဲ ရက်စီစာတောက်ဆုံးနဲ့တူပါတယ်ရက်တော့တော့ဘယ်လိုဖြတ်ချင်လဲဖြတ်ဖို့တဲ့ငါဘာကြီးလောက်ရမလဲဘယ်လိုရှော့ပြီးတောက်မလဲဒါတွေကတစ်နိုင်တစ်ပိုင်းပေါ့လေရုပ်တဲ့ဟာကြီးကျွန်တော် traditionally က new year resolution ဒီမှာကြတော့စောစောကပြောခဲ့တယ်လို့ကျွန်တော်ပြည်သူတွေက2021မှာကျုံရတဲ့ကြီးမားတဲ့ဒုက္ခတွေစိတ်ပိုင်းဆိုင်ရာဆန်းစားမှုတွေ trauma တွေစိတ်တန်ရာတက်တာတွေတူနဲ့တူဘလို့ဆောက်ရှောက်ဘလို့ကူညီရမလဲစိတ်အားဖြင့်ဘလို့ပံ့ပိုးပေးရမလဲအဲ့လူတွေရဲ့ညှော်လင့်ချက်ကိုဘလို့ပြုထောင်ပေးရမလဲ New Year Resolution မှာခက်ဆင်းပြီးတော့ဆောင်ရွက်ပေးပါလို့ကျွန်တော်တိုက်တွန်းနေပါတယ်စိတ်ပညာဆရာဝန်တယောက်အနေနဲ့လည်းပဲဒါစိတ်တခုအားဖြင့်လည်းပဲနော်ရုံးကံတဲ့လူတွေရဲ့ဒုက္ခတွေလုံးလုံးရေးတွေ့ဆောင်ရွက်ပေးတယ်နောက်သူတို့ခံစားနေရတဲ့စိတ်တရခေါ်မှဖြစ်နေတာတွေလည်းပဲဇာတ်နဲ့မိတ်ဆွေပေါင်းပြီးနေဇာတ်နဲ့ပြည်သူပြည်သားအားလုံးနေတာကဘာရဲကလူတွေကသူတို့ရဲ့စနာပေးနေတယ်ဝိုင်းတော့ဝေးညပြီးတော့ခံစားပေးနေတယ်ဘယ်ဝင်းကြီးတက်နေတဲ့ပြည်ကူညီပေးတယ်လို့သူတို့ခံစားလို့ရှိရင်သူတို့ရဲ့ခံစားမှုကညော်ပါသွားနေပါတယ်ဝေးကြီးအရာမလို့သူတို့ကိုဘယ်လိုလုပ်ပြရမလဲသူတို့ရဲ့စိတ်ရင်းရှိကြဖို့ဆိုလို့ရှိရင်ကဘာရဲကနေပြီးတော့ကြိုးစားပေးပြီးတော့မှ vaccine ပို့ပေးနိုင်ဖို့အဲ့ဒါသူတို့ new resolution မှာဒီကိစ္စလေးကိုစဉ်းစားပြီးတော့တက်နေတဲ့တက်ကနေပြီးတော့ဘယ်လောက်ထိဆောင်ရွက်နိုင်မလဲဆိုတော့ဆက်မှတ်ပြီးလို့ရှိရင်တော့ကျွန်တော်2021မှာကျုံရတဲ့ဒုက္ခဆိုတာနေပြီးတော့တစ်ချိန်တစ်ခါမှကျော်တော့လာနေလို့ဆိုတော့ဟုတ်ပြီညနေကပြန်ပေါ်လာနေလို့ကျွန်တော်ယူဆပါတယ်တကယ်ကိုဒီကြံတဲ့ချက်ဖြစ်တဲ့အချိန်မှာလည်းသူကဟုတ်ကိုဆွဲကြိုင်ပြီးတော့မှအသက်ရှင်ရတာဖြစ်တယ်ကျွန်တော်လည်းလာနေ2022ကဒီ New Year Resolution မှာထူးခြားတဲ့နှစ်တစ်ခုကိုဖြတ်သန်းပြီးတော့မှထူးခြားတဲ့ New Year Resolution ချပေးနိုင်ပါစေလို့ကျွန်တော်ရှိတော်မှာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဗျာ